တရုတ်နိုင်ငံဗေကျင်းမြို့တော်မှာမနေ့အင်္ဂါနေ့တုန်းကဆေးရုံတရုတ်မီးလောင်ခဲ့ပြီးသေဆုံးသူ29ဦးကျော်နဲ့စိုးရင်ရသူ3ဦးအပါအဝင်ဒဏ်ရာရရှိသူ39ဦးအထိရှိကြောင်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်။သေဆုံးသူတွေထဲမှာဆေးရုံတင်ထားတဲ့လူနာတွေအပြင်သူနာပြုကျန်းမာရေးဝန်ထမ်းနဲ့လူနာဆောင်မိသားစုဝင်တယောက်လည်းပါဝင်တယ်လို့ပြောပါတယ်။ပုဂ္ဂလိကဆေးရုံချွန်ဖမ်းမှာမီးလောင်မှုဖြစ်ပွားခဲ့ပြီးလူဒါဇင်နဲ့ချီဘေးလွတ်ရာတိမ်းရှောင်ဖို့သတိပေးထားပါတယ်။အဲ့ဒီအထက်မှာပိတ်မိနေသူတချို့ကတော့အိယာတွေကိုကျိုးလိုချီနှောင်ပြီးတော့ပြတင်းပေါက်ကနေထွက်ပြေးနိုင်ခဲ့ပါတယ်။အဲ့ဒီမိလောင်မှုနဲ့ပတ်သက်ပြီးဆေးရုံညွှန်ကြားရေးမှူးနဲ့လူနာဆောင်ကိုပြုပြင်နေတဲ့စောက်လုံရေးအဖွဲ့ဝင်တာဝန်ခံတို့အပါအဝင်လူပေါင်း12ဦးကိုဖမ်းဆီးထားကြောင်းဘေကျင်းမြို့တော်ပြည်သူ့လုံခြုံရေးဘူရိုကအရာရှိတဦးကပြောဆိုပါတယ်ခင်ဗျာ။